သင်္ခါယသိက္ခာသုံးယအကျင့်များ၌အကရဝါယုန်တိလေးစားမှုမရှိကြကုန်သည့်အပရိဒတ်တဝမှုမရှိကြကုန်ပဲလည်းယဝိဟရံတိထိုင်ကြကုန်၏သီလကျင့်ခြင်းဖြစ်ခြင်းနှင့်နေရာမှာလည်းယုန်တိလေးစားမှုတဝမှုမရှိတော့ဒီကောင်တွေမင်းတို့ငါကိုအယက်လိုရမယ်အယက်မတော့ဘူးတွားလေးဖျက်ပြန်သွားတယ်ဒီလိုကြိုးစားပါဘူးဒါသီလကျင့်ခြင်းမှာယုန်တိမှုတဝမှုရှိသလားမရှိကြိုးစားပါမယ်ဆိုရင်စကလုံးလေးနဲ့ဘုန်းကြီးကိုဖြစ်တဲ့ပြန်ပါတာ။အဲ့ဒါဘုန်းကြီးဘက်ကတော့ဩဒီကောင်းနေတူတော့ခက်ပြီလို့ဟုတ်တယ်မလား။တိမန့်ကျင့်စဉ်မှယုံနေတုံ့ဝန်တဲ့စိတ်ထားမရှိ။သူများဒီစီမတရားယူဖို့စိတ်ထဲမှာဘာမှဝန်မလေးဘူး။သူ့တက်တတ်ဖို့ဘာမှဝန်မလေးဘူး။သူ့သားများရင်ဖြစ်စီဖို့ဘာမှဝန်မလေးဘူး။ဒါနဲ့တိမန့်ကျင့်စဉ်မှယုံနေမှုလေးစားမှုမရှိတာဒါသန္တနာပြတ်ဖို့အကြောင်းပဲ။မှုသားပြောဖို့ဝန်မလေးဘူး။တချို့ကတော့ချောင်းလောင်းဝခန်းနဲ့တပည့်တို့ဘယ်လိုမှစောင့်ထိုင်လို့မရတဲ့တခုကဒီမှုသားပဲဖြစ်ရတယ်ဒီမနေ့ဒီမနေ့ပဲဒီမှာယောဂီယောက်ကလာပြောတယ်မျက်ရည်လေးဆက်နဲ့ဆက်နဲ့တပည့်တို့ဘယ်လိုမှမကုန်မသိဘူးတဲ့ဒီမှုသားကိုဘယ်လိုမှရှောင်လို့မရဘူးဟာဒုက္ခပဲဟုတ်တယ်မလားဒီလက်သိက္ခာခေါ်တဲ့ကျင့်စဉ်အပေါ်မှာယုံနေမှုတုံ့ဝမှုမရှိခြင်းပဲဒါကြောင့်နောက်တစ်ခုသမာဓိကျင့်ခြင်းအလုံးချောင်းကြံတယ်ကျွန်တော်များများဘုန်းကြီးကျွန်တော်ဝင်နေပါနော်သမထသည်သာသနာ့ဝိတရားမဟုတ်ဘူးသာသနာ့ဘာတရားနာဖြစ်တယ်ဝိပဿနာသာနဲ့သာသနာ့ဘာတရားဖြစ်တယ်ဆိုပြီးတော့သမထကိုဘိကံဖြစ်တယ်ဘုရားရှင်ကမဂ္ဂင်၈ပါးဟောထားပါလည်းမဂ္ဂင်၈ပါးထဲမှာသမာဓိဆိုတဲ့မဂ္ဂင်တစ်ခုဟောထားပါလည်းဒီသမာဓိသမထလုပ်ငန်းခွင့်ကိုဘိကံဖြစ်တယ်သာသနာ့ဘာတရားလို့ပြောခြင်းလည်းပြောမပြောခြင်းလည်းနေပါဒါပေမဲ့ဘုန်းကြီးကတော့သာသနာ့ရင်းတရားလို့ပြောတယ်ဘာကြောင့်လဲမိစိမပရိပရာခေါ်တဲ့မဂ္ဂင်၈ပါးကျင့်တဲ့တရားကိုဘုရားရှင်ကဟောထားမဂ္ဂင်၈ပါးကျင့်တဲ့တရားကိုကျင့်မှနိဗ္ဗာန်ရမယ်လို့လည်းဘုရားကဟောတော့သာသနာ့ရင်းတရားလို့မပြောနိုင်ဘူးလားသာသနာ့ရင်းတရားပါဒါပေမဲ့သူတို့ကသမထကသာသနာ့ရင်းတရားမဟုတ်ဘူးသာသနာ့ပါတရားဆိုဘေးဖက်လိုက်တယ်ဒါကဘာပြောတာသမာဓိကျင့်ခြင်းမှာယုံကြည်လေးစားမှုတုံ့ဝတ်မှုမရှိပါဘူး။ဒါသာသနာပြဖို့အကြောင်းနဲ့မှတခုပါ။နော်။နောက်တစ်ခုသမာဓိသမိအာဃာရဝဝိဟရံတိအပရိဒ္ဓသမာဓိသမိသံသမာပ္ပ၈ပါးဒီဟုသောသမာဓိပြရောမြတ်၌အာဃာရဝယုံကြည်လေးစားမှုမရှိကြကုန်မဲ့အပရိဒ္ဓတုံ့ဝတ်မှုမရှိကြကုန်မဲ့ဝိဟရံတိနေထိုင်ကြကုန်၏။သံသမာပ္ပ၈ပါးဆိုတဲ့သမာဓိကိုတိနဲ့ထောက်လို့ပြီးချက်ပြီးဘုရားရှင်ကဟောတယ်။ခေါယုံနေမောသေးဘုံဝိပဿနာကျင့်စဉ်ကလည်းဒီတိုင်းပဲမယုံညွန်းတဲ့လိစ္ဆာမှုတောင်းမှမဟုတ်ရှိဘူး။ဆိုလိုတာကကြည့်ပေါ့နော်။ဘုန်းကြီးနည်းနည်းလေးရှင်းပြပါမယ်။ဘုန်းကြီးဟောခဲ့တဲ့ဒုက္ခသစ္စာတရားခေါ်တဲ့ခန္ဓာ၅ပါးယုတ်တရားတရား။သမုဒိယသစ္စာခေါ်တဲ့အကြောင်းတရား။အဲ့ဒါတွေကဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်တဲ့သင်္ခါရတရားတွေလို့ခေါ်ပါတယ်။သင်္ခါရတရားဆိုတာကဆိုင်ရဆိုင်အကြောင်းတရားတွေကပြုပြင်ပြီးမှဖြစ်ပေါ်လာရလို့သူတို့ကသင်္ခါရတရားလို့ခေါ်တယ်။အဲ့ဒီသင်္ခါရတရားတွေကဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်တယ်။ဒီဝိပဿနာဆိုတာကဘာကိုခေါ်တယ်လဲဆိုတာနဲ့ပတ်သက်လို့အထက်တန်လေးကြီးအထက်ကရဇန်နဲ့195မှာဒီစကလုံးရဲ့အဓိပ္ပာယ်ကိုသိချင်တာလေ။အနိစ္စဠိဝတိနဝိဝိဒေဟိအာကာရိဟိဓမ္မေပတ္တိတိဝိပဿနာဒုက္ခသစ္စာသမုဒိယသစ္စာခေါ်တဲ့ဒီသင်္ခါရဓမ္မတွေကိုဖြစ်ပြီးပြည့်တဲ့သဘောကိုကြည့်ပြီးအနိစ္စဖြစ်ခြင်းပြင်းခြင်းဖြင့်အနိစ္စခံရတဲ့သဘောကိုကြည့်ပြီးဒုက္ခမပြည့်စုံပဲအခြေခံအခိုင်အမာနဲ့တရားအဖြစ်ကြည်ညိတဲ့အတ္တမဟုတ်တဲ့သဘောကိုကြည့်ပြီးအနတ္တဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးခံတင်ပြီးရှုနေတဲ့ဉာဏ်ကိုသာဝိပဿနာလို့ခေါ်တယ်ဒီလိုဘုရားဟောတဲ့ဒုက္ခသစ္စာခေါ်တဲ့ယုံနာလဲရှုလို့မရဘူးလို့ပြောတယ်အတိတ်နာဂကလည်းဖြစ်ပြီးတော့မဟုတ်ဖြစ်ပြီးတဲ့အတွက်အတိတ်ကလည်းရှုလို့မရအနာဂတ်ကလည်းမဖြစ်သေးတဲ့အတွက်ရှုလို့မရဆိုပြီးဟောတယ်။ဒီဒုက္ခသစ္စာလည်းမသိဘူး၊သမုဒယသစ္စာလည်းမသိဘူး။မသိတဲ့အခါကျတော့ဝိပဿနာကတော့သူဖြစ်နေတယ်။မဖြစ်ဘူးလား။ဖြစ်နေတယ်။တကယ်ဝိပဿနာလားဆိုတော့မဟုတ်ပါဘူး။ဒါကဘုရားဟောတဲ့ဝိပဿနာခေါ်တဲ့ပညာကျင့်စဉ်အပေါ်နဲ့ယုံကြည်တုံ့ဝတ်မှုမရှိခြင်းပဲ။ဒါသာသနာပြည့်ဖို့အကြောင်းဘယ်လိုပြက်လဲဘုရားဟောတဲ့ယုံနာကဘုရားသာသိတယ်အတိတ်နာကကရှုလို့မရဘူးဆိုလက်ခံထားလိုက်တော့ဒီဘုံကဒုက္ခသစ္စာသမုဒယသစ္စာကိုဘယ်လုံးမှမသိတော့မသိတော့ဒုက္ခသစ္စာကိုသိရမယ်သမုဒယသစ္စာကိုသိရမယ်ခေါ်တဲ့ဘုရားရှင်ရဲ့အဆုံးအမသာသနာတော်မြတ်ကြီးပြည့်စုံမတော်ဘူးလားအဲ့ဒါပဲတတ္တမဂရဟုံးကြီးပြည့်စုံမှုပဲ နော်ဒီလန့်ကျင့်စဉ်သမာဓိကျင့်စဉ်ဉာဏ်ကျင့်စဉ်ခေါ်တဲ့သိက္ခာ၃ညအကျင့်မြတ်ပေါ်၌ယောသိမှု၄၀မှုတွန့်ဝတ်မှုမရှိခြင်းသည်သတ္တမခေါ်တဲ့ဘုရားကောင်းတရားကွယ်ပြောက်ဖို့အကြောင်းဖြစ်တယ်ဆိုရင်ဖြစ်အောင်အဲ့တော့ဒီနည်းအားမှာဒီသမာဓိနဲ့ဝိပဿနာနဲ့ဘယ်လိုသက်ဆိုင်နေလို့လဲလို့ဒီလိုတော့ဘေးစံရှိတယ်နော်ဘုန်းကြီးတို့သစ္စာတန်ရုပ်နံပါတ်1သုတ်တံကတမာရီထုတ်တံပါပဲထိုတမာရီသုတ်တံမှာဘုရားရှင်ကဘယ်လိုဟောလဲတမာရီဘိက္ခုယီဘဝိထတမဟိတောဘိက္ခေဘိက္ခုယထဘုဒ္ဓပသနာတိဘိက္ခုယီစိတ္တယံတို့တမာရီတမာရီကိုဘဝိထပောမြာကြကုန်လောတမဟိတောတမာရီရှိနေတဲ့ပုဂ္ဂိုလ်သည်ယထဘုဒ္ဓမဟောမပြဟောတိုင်းမှစွာပသနာတိကိုပဲပြပြတိစိတ္တယံတို့တမာရီကိုထူထောင်ပြပါသမာဓိရှိနေတဲ့ယဟန်တော်သည်ဟုတ်တိုင်းမှန်စွာကိုယ်ကပြပြသိပါတယ်။ဘာဒီကိုသိလဲ။ဒီဉာဏ်ဒုက္ခနိယတဘုဒ္ဓဘာသနာတိယံဒုက္ခသမုဒယောတိယထဘုဒ္ဓဘာသနာတိအယံဒုက္ခနိရောဓောတိယထဘုဒ္ဓဘာသနာတိယံဒုက္ခနိရောဓောဂါမိနိပရိပဒာတိယထဘုဒ္ဓဘာသနာတိဤကဒုက္ခသစ္စာလို့ဟုတ်တိုင်းမှန်စွာကိုယ်ကပြပြသိမယ်။ဤကဒုက္ခဖြစ်ကြောင်းသမုဒယအိယသစ္စာတရားလို့ဟုတ်တိုင်းမှန်စွာကိုယ်ကပြပြသိမယ်။ဤကဒုက္ခချုပ်ရနိရောဓအရိယသစ္စာတရားလို့ဟုတ်တယ်မှန်သွားသိမယ်။ဤကဒုက္ခချုပ်ရနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်ခြင်းဖြစ်တဲ့မဂ္ဂအရိယသစ္စာတရားလို့ဟုတ်တယ်မှန်သွားသိမယ်။ဒီလိုဟုတ်တယ်မှန်သာသိရှိအတွက်သင်္ချေသားတို့တထွေတမာတိကိုဆောင်ကြပါဆိုပြီးတိုက်တွန်းတာ။နားထောင်မှုမကောင်းဘူးနော်။ဒါပေမဲ့သမထကသာသနာ့ရည်ပြောင်းဖို့သာသနာ့ဘာတရားဖြစ်တဲ့ဆိုဖိဖက်ချလိုက်။ဖိဖက်လိုက်တော့တမာတိမရှိဘူး။တမာတိရှိမှသိနိုင်တဲ့ဒီသစ္စာလေးပါသိအောင်မလား။ဒီကသာသနာ့ကြီးပြတ်သွားတာအဲဒီတော့တမာကြီးနဲ့ဘယ်လိုဝင်ဆက်နေလဲဆိုတော့ဒီဇန်တမာကြီးကဗြဟ္မဇန်ကနေစပြီးတော့အထုသဖြင့်တော့ဘုရားရှင်ကသရုတ်တဇန်ကိုအထုသဖြင့်ချီးမွမ်းပါတယ်တော့ဇန်တမာပတ်ရှင်ပတ်လုံးကဉာဏ်ရောင်လို့ခေါ်ဆိုအပ်တဲ့အလင်းရောင်လေးကိုဖြစ်ရှင်ပါတယ်ဒီအလင်းရောင်ရဲ့အခုအညီဖြင့်သက္ကမတ္တကိုသရတိပြဆူရတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ကြီးတစ်ခုလုံးမှအကြီးကျယ်ရေခဲတုံးခန္ဓာမှန်လို့လို့ကြီးနေတဲ့အကြီးကျယ်အတုံးခဲဖြစ်သွားတွေ့တော့ဒီအတုံးခဲမှာအာဂတတ္တကိုဉာဏ်ရောင်ရှုဖို့ဘုရားရှင်ကမဟာရဝလောဘဒသုတ်တံဓာတုဝိပင်ကသုတ်တာမိမတ္တုဝိပင်ပါဠိတော်မှာအတိအကျဟောထားအာဂတတ္တကိုမြင်အောင်ရှုလိုက်ပြီးတဲ့ဒီတိုင်းနဲ့တဲ့ကလအမှုန်လေးတွေဆက်ပြီးပါဒီကလအမှုန်လေးတွေကိုဓာခွင့်လိုက်တဲ့အခါကလတစ်ခုတည်းမှာသဘောတရား၈ခု၉ခု၁၀ခုသတ်ပြီးရှိတယ်အဲ့ဒီသဘောတရားတွေကရုပ်ပရမအစစ်ဖြစ်တယ်အဲတမာကြီးကမရှိလို့ဉာဏ်အလင်းရောင်ကမရှိတော့ဘူးဆိုတော့အဲ့ဒီကလဘယ်လိုမှမမြင်ဘူးခန္ဓာကိုယ်ကြီးရဲ့ရေခဲတုံးဖန်တုံးမှန်တုံးလို့ကြီးနေပါလေဆိုတဲ့အကြည့်တက်အတုံးခဲကိုလည်းဘယ်လိုမှမတွေ့ဘူး။ဒါတမာတိနဲ့ခွင်းစက်။တမာတိရှိမှအတိတ်ကိုနှမ်းရှုတယ်ဆိုတာကအလင်းရောင်မရှိဘဲရှုလို့မရပါဘူး။အတိတ်ဘက်ကိုလာဆုံးပြီးညုံနိုင်ရင်ကိုသိသိသွားတဲ့အခါမှာအလင်းရောင်အကောင်မှအတိတ်ဘဝကယုံနာကိုနှမ်းရှုလို့ရ။အတိတ်ဘဝကဝိသရဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းကြားတွေကိုနှမ်းရှုလို့ရ။ဒါကြောင့်ဒီသစ္စာလေးပါသိရင်အဲ့အတွက်ဘုရားရှင်ကသမารိထူထောင်ပါဆိုပြီးကြံကြုံထားအလားတူပဲအနာဂတ်ကိုလမ်းရှင်းရင်အနာဂတ်မှာတချိန်မိမိအရတ္တမဲ့ဆိုင်တဲ့အရတ္တမဲ့ရဲ့စွမ်းကြောင့်ဝိသရဏဥပါဒတိခရဂန္ဒီရဲ့ခြုံငိမ့်သွားမှုကိုလည်းဒီအလင်းရောင်ရှင်ကကြည့်လို့ရအလင်းရောင်နေကမှိန်သွားပြီးကိုဒီမှာမီးရောင်ဘာမှမရှိဘူးတယောက်နဲ့တယောက်မီးရောင်ဘာဒီအလင်းရောင်အတိတ်အဖြစ်ကြီးအဲ့ဒီမှာဉာဏ်ရောင်ပဲဒီဉာဏ်ရောင်ကိုအင်္ဂုတ္တပါဠိတော်မှာဘုရားရှင်ကတိတိကျကျခေါ်ထားပြီးတာဖြစ်ပါနော်ဒါကြောင့်ဒီနေရာမှာပြောဆိုလိုတာကသာသနာ့ကိုယ်ပတ်ဇင်သက်တဲ့အကြောင်းကဘယ်နှခုလဲ၅ခုဘုရားယရဏနဲ့ယောသိတုံးဝတ်မှုမရှိဘူးဘုရားယရဏနဲ့ယောသိတုံးဝတ်မှုမရှိဘူးသံဃာယရဏနဲ့ယောသိတုံးဝတ်မှုမရှိဘူးသီလကျင့်စဉ်တမာတိကျင့်စဉ်ပညာကျင့်စဉ်လို့ခေါ်ဆိုအပ်တဲ့သိက္ခာသုံးရဲ့အကျင့်မြတ်အပေါ်၌ယောသိတုံးဝတ်မှုမရှိဘူးအထူးသဖြင့်သံဃာပတ်၈ပါးလို့ခေါ်ဆိုအပ်တဲ့တမာတိသိက္ခာ၌လည်းယောသိတုံးဝတ်မှုမရှိဘူးအဲ့လိုမရှိခဲ့ရင်သာသနာတော်ကြီးကွယ်ပြောက်ပါမယ်ရောင်းမြတ်နာမည်ဘုရားရှင်ကဟောတယ်ပိစံခောမိကတ္တဗာဓမ္မတတ္တမသတိတိယအတ္တမောတယအနန္တရထာယသောတံတိ၅မျိုးပေါ့သာသနာမကွယ်ပတ်စီတတ်တဲ့အကြောင်းတရား၅မျိုးပါလိမ့်လေဣဒ္ဓကတ္တဗာဘိက္ခုဘိက္ခုနီယောဥပတကဥပတိခာယောသတိလိသတ္တကာရောဝိဟရံတိသမ္ပရိတသမိသတ္တကာရောဝိဟရံတိသပရိတသံဃေသတ္တကာရောဝိဟရံတိသပရိတသိခာယသတ္တကာရောဝိဟရံတိသပရိတသမာတိသမိသတ္တကာရောဝိဟရံတိသပရိတ ဘုရားယရဏနဲ့ယောနေတုံးဝမှုရှိတယ်။ဘုရားယရဏနဲ့ယောနေတုံးဝမှုရှိတယ်။သံဃာယရဏနဲ့ယောနေတုံးဝမှုရှိ။သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ဝိပဿနာပညာကျင့်စဉ်ခေါ်တဲ့သိက္ခာ၃ရဲ့အကျင့်မြတ်နဲ့ယောနေတုံးဝမှုရှိ။အထူးသဖြင့်သံဃာဘက်၈ပါးလို့ခေါ်ဆိုအပ်တဲ့သမာဓိတရားတော်၌လည်းယောနေတုံးဝမှုရှိပါတယ်။အဲ့လိုရှိခဲ့ခြင်းဒီသဒ္ဓမသဖြိတိယသဒ္ဓမသုံးဖြာသာသနာတော်မြတ်ကြီးအရှိခိန်ကတည်တံဖို့အတ္တမောတယပြောက်ပြက်မတော်ဖို့အနန္တထာယမပွင့်ပြောက်တော်ဖို့အတွက်အကြောင်းတရားတွေဖြစ်ကြပါတယ်ဆိုပြီးတော့ညာဟောဒါကြောင့်လောကမှာရွှေအတုမပေါ်သေးတဲ့မြတ်ရွှေရှိကတည်ရှိနေမှာဖြစ်ရွှေတုနေပေါ်လာတဲ့ရွှေရှိကကြီးကြီးကြောက်ခွက်သွားဘာဖြစ်လို့လဲအတုကိုပဲလူတွေကပုံပြီးနှိမ့်ချတယ်ဒီရလည်းပေါ်ခက်ပုံကခက်ပုံကနော်အလားတူပဲတရားအထုတ်တဲ့ကမ္မဟာဒီလောက်ပြင်းပြင်းထန်ထန်နဲ့အပြင်းပြင်းခံပြီးကျင့်နေဖို့မလိုဘူးဆိုပြီးတော့ပရိယအတုအယောင်ကိုဟောတယ်ဘုရားဟောတဲ့ယုံနာကိုသိအောင်ကျင့်ရမယ်ကျင့်ခြင်းကိုဟောတာကပရိယဒီအစစ်တာကျင့်ခြင်းကိုဖော်ပြတာအဲ့ဒီဘုရားဟောတဲ့သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေဟာကျင့်လို့မရဘူးလို့ပြောနေတာကပရိယအတုအယောင်ပဲပရိယအတုယောင်ကိုအခြေခံလိုက်တော့ကျင့်စဉ်ကလည်းပฏิပတ်ကျင့်စဉ်ကလည်းအတုယောင်ဖြစ်သွားတယ်။ပฏิပတ်ကျင့်စဉ်ကအတုယောင်ဖြစ်တဲ့အတွက်အဓိကမှာခေါ်တဲ့မိမိတို့ရရှိတဲ့မဂ်ဖို့နိဗ္ဗာန်ဒီကလည်းတကယ်မဂ်ဖို့နိဗ္ဗာန်အစ်မဟုတ်တော့ဘဲနဲ့အတုယောင်ရင်ဖြစ်ကုန်တယ်။အဲ့ဒါအတုနဲ့ပဲကျင့်တတ်ပါဘူး။အတုကျင့်တတ်သွားတဲ့လူကများလာပြီဆိုရင်အစ်စ်တည်းကွယ်ပြောက်မသွားဘူးလား။ဟောဘာဒီဒါကြောင့်အိမ်ပြန်လို့ရှိရင်မိကြီးငါဟာသာသနာကိုပွဲအောင်လုပ်နေတဲ့ပုဂ္ဂိုလ်လားသာသနာတော်ကိုအရှင်ခိုင်ကညီတော်အောင်လုပ်နေတဲ့ပုဂ္ဂိုလ်သားလို့သာသနာတော်ကိုအရှင်ခိုင်ကညီတော်အောင်လုပ်နေတဲ့ပုဂ္ဂိုလ်သားလို့မိမိကိုယ်ကိုမိမိမေ့ကြည့်ပါနော်ကဲဒီညတော့တရားကိုဒီလောက်နဲ့ပဲပြတ်သိပြီးတော့မိကုန်းလေးတွေကိုအမင်းပြေပြုလုပ်ပေးပါဆိုပြီးတော့သူကပြောထားတယ်မိကုန်းကလည်းနှခုသုံးခုတော့ဘုန်းကြီးကရှိနေပါတယ်မိကုန်းတစ်ခုကတရားအထုတ်ပြီးဖြစ်ပြမြင်လာပြီဆိုရင်တခါတရားခန္ဓာကိုယ်တစ်ခုလုံးတိတိသာသာဒုက္ခနေတာမျိုးဖြစ်နေပါတယ်ဗျာအဲဒီလိုဒုက္ခရာမျိုးကသမာဓိကြောင့်ဖြစ်တာလားသို့မဟုတ်ဝိပဿနာကြောင့်ဖြစ်တာလားဆိုတာဒီလိုပါဒီဗျာတဲ့အဲဒါကဗာတရားအထုတ်တယ်ဆိုတာဘုန်းကြီးဒီမှာဖြေလို့ရသမထလားဝိပဿနာသမထဆိုရင်ဒီကကြီးတွေဒီမကြီးတွေနည်းနည်းသဘောပေါက်ကမ္မထ40ပဲရှိသမထ40ထဲမှာအကျုံးမဝင်တာသမထလို့မပြောနိုင်ခုကလကသမထကိုဘေးဖြစ်ထားတာပုံကိုယ်ကြီးကမြားနေတော့သမထကိုတကယ်ကျင့်တဲ့ပုံကိုယ်ကလည်းတော်တော်လေးအပြည့်အဝနည်းပါတယ်ဝိပဿနာဆိုလို့ရှိရင်နပါတ်1ခုနကခွန်ကြီးပြောခဲ့သလိုယုတ်ကလခေးတွေကိုပထမမြင်ရမယ်ဓကမထံကိုရှုရပါတယ်မိမိကစရှုတော့ကဓကမထံကိုသိချရှုတာလည်းမဟုတ်ဘူးကိုယ်ဆရာသမားသင်ပေးတဲ့အတိုင်းရှုခြင်းလို့ရှုထားတာဖြစ်ရှုနေကမှစိတ်ကလေးနည်းနည်းလောက်ငြိမ်လာတဲ့အခုလိုဒုံခံလာတာမျိုးကိုဒါလည်းဝိပဿနာလို့ပြောလို့မရဘူး။ဒီတော့ယုတ်ကလကလေးတွေမြင်လို့ယုတ်ကလတက်ခွဲနေလို့ယုတ်ပရမတရားသိပြီ။နာပရမတည်းလည်းသိပြီ။ကျောင်းကျဆင်းတဲ့မှုပရိစ္ဆာသဘောပတ်တွေလည်းသိပြီ။အဲ့ဒီခါကျတော့မှအကြောင်းကျမ်းနဲ့တကွဒီယုတ်နာဓမ္မသင်္ခါရတရားတွေကအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်တင်ပြီးရှုတာကသာဝိပဿနာခေါ်တာ။အဲ့ဒီတော့ယုတ်နာပရမလည်းမိမိကမသိသေးဘူးဆိုတော့ဝိပဿနာကလည်းမှန်တယ်လို့မပြောနိုင်ပါဘူး။ဒုံခါရကတော့ဓမ္မတာအလျောက်ဓကမထံကိုစနစ်တကျမရှုတတ်လို့ဖြစ်တာပါဓကမထံကိုမရှုတတ်ပြန်ခံမှာတုသဖြင့်ဝါယောဓာတ်ကလွန်ခဲ့သွားရင်ဒီလိုတုံခါတဲ့သဘောဖြစ်တတ်ပါတယ်ဒါသမာဓိကြောင့်ဖြစ်တယ်လို့လည်းအတိအကျမပြောနိုင်ဘူးဒါကြီးဒီယောဂီပုဂ္ဂိုလ်ကယုံနာပရမတ်ကိုမသိခဲ့ဘူးဆိုရင်သမာဓိကြောင့်ဖြစ်တယ်လည်းမပြောနိုင်ဘူးဝိပဿနာကြောင့်ဖြစ်တယ်လို့လည်းမပြောနိုင်ဘူးနောက်မေခွန်းတစ်ခုကတော့တရားအထုတ်ထားသောပါရမီကုသိုလ်သည်ဒီဘဝကနေနောက်ဘဝကိုတဲ့တော်နိုင်သည်ဟုဇာနာဘုရားတိဖျားအဘိဓမ္မာသဘောအားဖြင့်မိခဲသို့သောစိတ်ဖြင့်ပါရမီကုသိုလ်များကိုနောက်ဘဝသို့သေဆောင်တော်နိုင်သည်ကိုရှင်းလင်းစွာသိလိုပါ၏ယောနိသာတယောက်ထအပ္ပတိဖျားဒီမကြီးလက်သွားဘူးလားဟင်ဘုန်းကြီးတို့ဒီခုကွန်ပျူတာပညာနည်းနည်းလေးသိလာပြီနော်ဘုန်းကြီးကြောင့်မှာဘုန်းကြီးတို့အကွန်ကြီးပေးနေတဲ့မေတ္တာနန္ဒဆိုတဲ့ဘုန်းကြီးလေးတစ်ပါးကြည့်ပါလားသာတခုရိုက်ချင်တယ်ဆိုရင်သူ့ခေါ်လိုက်ရပို့ဆိုချက်ချင်းပြီးတော့ဘယ်လိုလုပ်မှန်းမသိလိုက်သူ့ရဲ့ကြံကျင်မှုအဲ့ကြံကျင်မှုတွေကဘယ်မှာရှိလဲဘယ်မှာကြည့်လဲသူက လေးတင်တင်တင်စီခေါ်တာပေါ့ဘုန်းကြီးတို့ငောက်တဲ့ခုတခါကြီးနေတရားနာနေတဲ့အချိန်ကမှလောဘမရှိဘူးထပါတော့နော်မရှိဘူးထပါတော့ဆိုတာကရှိခြင်းလည်းရှိမှာမဟုတ်လို့ပြောတာဒေါသမဖြစ်သေးဘူးထားတော့ဒါမှမဟုတ်တချိန်မှာဒေါသဖြစ်နိုင်တဲ့အကြောင်းတစ်ခုပေါ်လာခဲ့ရင်ဒီဒေါသကဖြစ်လာတော့ခုတရားနာနေတဲ့အချိန်ကမှဒီဒေါသကအငုတ်တဲ့အနေနဲ့ရှိတယ်အရိယာမဖြစ်မပရာသေးတဲ့အတွက်အခုတ္တအနေနဲ့ရှိတယ်။ကွန်ပျူတာပညာနဲ့ပတ်သက်တဲ့စွမ်းအင်တွေချို့အမတန်ကျွမ်းကျင်ပါတယ်။ဒီစွမ်းအင်တွေကဒီပုဂ္ဂိုလ်ရဲ့ဗေနီယာမကင်းဝန်နေလဲဆိုတော့တာယပြောရင်တော့ယုံနာတန်တန်အစဉ်ယုတ်တွေကဖြစ်ပြီးပြတဲ့နန္တရားတွေလည်းဖြစ်ပြီးပြတဲ့ဖြစ်ပြင်းဖြစ်ပြင်းနဲ့သွားနေတဲ့ယုံနာတန်တန်အစဉ်မှာအန္တလိုင်းကျင်းနေစီခေါ်တော့ပေါ့။အဲ့ဒီအောက်ကနေပြီးတော့အငုတ်တဲ့အနေနဲ့ဒီတတ္တိစွမ်းအင်တွေကကပ်ပါသွားတယ်ကံပန်းတော့တဲ့အတွက်ကြောင့်ဒီကွန်ပျူတာပညာရှင်ကဘယ်သူရောမဆိုသူကွန်ပျူတာရိုက်ချင်လော်လော်လေးနဲ့ရိုက်လို့ညာဘုန်းကြီးတို့ဘာမှမကြောက်ဘူးကြောင်းကျင်အောင်လည်းမသိပါဘူးမသိတဲ့ကဘုန်းကြီးတို့နိုင်ငံသားတပည့်ဘုန်းကြီးတပည့်ကဆုံးမထားကျတော့ကွန်ပျူတာများဘယ်တော့မှမသိနဲ့ဘာဖြစ်လို့လဲတရားထိုင်ပြီဆိုရင်စိတ်ကကွန်ပျူတာထဲမှာပဲရောက်ရောက်နေတယ်အဲ့ဒါကြောင့်ဆရာတို့ဘယ်တော့မှမသိနဲ့မှန်လည်းမှန်တယ်အဲ့ဒါမှကွန်ပျူတာသဘောပေါ်တင်ထားတဲ့လူတော့ကျတော့ကွန်ပျူတာဖွင့်ကြည့်ပြန်ရင်တော့ကျတော့ကွန်ပျူတာတော့ဖွင့်ကြည့်ပြန်ရင်အဲ့လိုဖြစ်တယ်။ဒါကြောင့်တမာကြီးကိုထူထောင်တဲ့အပိုက်မှာမိမိကမ္မထအာယုံပေါ်မှာစိတ်ကတိတ်ချစနစ်တကျစူးစူးဆက်ဆက်ရှိဖို့လိုတယ်။အဲ့ဒီလိုဟောတရိယာဒီတရိယာဆိုရင်ဒီဘက်ကတမာကြီးထူထောင်လို့မရတော့ဘူး။ဒါကြောင့်အဲ့ဒီစွန့်အင်တော်ပဲဆိုတော့ကဗာရမီကုသိုလ်တွေကဖြည့်ထားတယ်ဖြစ်ထားလိုက်တဲ့အချိန်ကမှဒီစွမ်းအားဒီကကြီးလာပြီဆိုလို့ရှိရင်ဘုန်းကြီးတို့အလောင်းတော်ခတိပါဠိသရောသာဆိုကြတယ်အလောင်းတော်ဘုရားပါသူတော်ထွက်တယ်ခင်ဗျာမြေကန်ရောက်တဲ့ခင်ဗျာကြီးရည်ရည်ကြည့်ပြီးတော့အဘောကတိုင်ဝင်စားလိုက်တော့ချက်ချင်းကတိုင်ဝင်ဖြစ်သွားဒါဖတ်ကြောင်လဲဟိုအတိတ်ကလက်ကျင်ထားတဲ့အချိန်ဘာပဲဘယ်လိုရှင်ဝင်လဲဆိုတော့ဘုန်းကြီးငင်္ဂညာသားတွေအဝင်ပါဖြစ်တဲ့ယောဂီတွေပေါ့လေကတိုင်းတွေကိုသင်ပေးတယ်ခုဒီအင်ဒိုနီးရှားတရားစခန်းမှာလဲအမေရိကကဘုန်းကြီးတစ်ပည့်တယောက်ကလိုက်လာတယ်သူဒီမေတ္တာကမ္မထာကရုဏာမုဒိတာဥပက္ခပြမဇောတရားတွေသူအမထုတ်ဘူးသေးတဲ့အတွက်သူသင်ပေးပါကတိုင်းဆယ်ပါးလည်းမသင်ဘူးသေးတဲ့အတွက်သင်ပေးပါဆိုသင်ပေးလိုက်ဒီညီကကြည့်လိုက်တဲ့နေ့ချက်ချင်းကတိုင်းဝန်ဖြစ်တယ်ဘာကြောင့်လဲရှေ့ကလက်ကျင်ထားတဲ့အချိန်ဟာကြည့်ဘယ်တော့ကလက်ကျင်တယ်လို့မေးတော့သူ့ကိုဘုန်းကြီးကအဖြူကတိုင်းနဲ့အလောကကတိုင်းကိုဓမ္မပတ်ရှင်ပတ်သံဓမ္မပတ်ရှင်ပတ်ပေါ့သင်္ခါပေးပြီးတာဖြစ်တယ်။သင်္ခါပေးပြီးတာဖြစ်တဲ့အတွက်ဒီညေကတိုင်းကိုလေ့ကျင့်လိုက်ရင်ကြည့်လိုက်တဲ့စက္ကန့်ပဲမိနစ်ပဲအဲ့ဒီမှာတိုင်းကချက်ချင်းပေါ်လာတာ။ဒါလေ့ကျင့်ထားတဲ့အချိန်ဟောပဲ။တဏ္ဍပုဂ္ဂိုလ်တူဘာမှတမာရီမရှိတဲ့ပုဂ္ဂိုလ်သွားကျင့်လိုက်။ဒါရပါမလား။ရပါမယ်။ဒါကနော်အဲ့ဒီစွန့်ရင်ဓမ္မလဲလို့မြင်ရင်တော့သူရဲ့ယုံနံတန်တန်အစင်မှာအန္တလိုင်းတင်းတင်းချင်းခေါ်တဲ့အငုတ်တဲ့အနေနဲ့လိုက်ပြီးကပ်ပါလာတယ်။ဒီသွန်ဟင်ကအသုံးချတဲ့အခါမှာချက်ချင်းပြန်ပေါ်လာတာ။အလားတူပဲဘုရားအလုံးတော်မြတ်ပါရမီဖြစ်တယ်ဆိုတော့ဘုနကဘောဘုံများစွာဒီကတိုင်းဉ္စံသမပတ်ရဲ့အဘိဓိလေးကတင်းကျင်ခဲ့ဘူးတော့တော်ထွက်မယ်ဆိုတဲ့ကသူကတော်ရမအိပ်ပြီးစားဖို့မရမှာဟုတ်ပါဘူး။ဟုတ်တယ်မလား။တော်ရင်မတရားစနစ်တကျအထုတ်မယ်ဆိုတဲ့ဥတည်ချက်နဲ့သွားတာဖြစ်တော့ခင်ဗျာကြီးရေကိုကြည့်လိုက်ချင်တယ်တခါတည်းကြီးရကတိုင်းဝန်းဖြစ်ကုန်ကတိုင်းဝန်းဖြစ်ပြီးကတိုင်းနေပေါ်လိုက်တာတော့တုံးရဲ့အတွင်မှာဇန်တမပတ်ရှိပါတယ်မှာအဖေကြီးမှာအကုန်လုံးရသွားလောကီအဖေကြီးနေပါရသွားတခါတိပါလာသရုံသားအဲ့ဒီပုံစံတော့ပဲဒါအတိတ်ကလင့်ကျင်ခဲ့တဲ့အရှင်ဝါတွေပဲဒီအရှင်ဝါကိုကြီးညွန့်ပြီးတော့တုတ်တန်တတော်များများမှာဘုရားရှင်ကတတိအာရဏိရှင်ရှင်ဘုရားတွင်ကအဘိညာဉ်ကိုပွားများအထောက်ခဲ့ဘူးတဲ့ပါရမီမျိုးစဉ်ရှင်ရှင်ရှိခဲ့ရင်ဒီဘုရားမှာအဘိညာဉ်အထောက်ကလေးလေးနေကြဒါဖျက်ရှင်လက်အတိအကျဟုတ်တယ်ဒါလက်ကျင်ထားတဲ့အချိန်ပေါ်တယ်ကဲဒါလို့ဆိုရင်တော့တော်လို့ပြီချင်းနော်နောက်တစ်ခုကဖြစ်ပြချုပ်ငင်းနေဆိုတာဒီနေရာထဲမှာပဲကွက်ပြီးချုပ်တဲ့သဘောဖြစ်နေပါသလားဘုရားဥပမာခေါ်အပေါ်ပိုင်းမရှိတော့တယ်လို့ခံစားရတာရင်ဘက်မှာဘာမှမရှိတယ်လို့ခံစားရတာမျိုးကိုဖြစ်ဖြစ်ချုပ်တယ်လို့ခေါ်ဆိုနိုင်ပါသလားဘာမှမဆိုပါဘူးတော့ယုံနံပရမတရားကြီးချုပ်ငင်းနေဆိုတာကတော့ဒီလိုပါဘုန်းကြီးတို့ယုံတရားပရမတရားသိရမယ်နံပရမတရားတွေသိရ ခွန်ယုံနာပရမတ်တည်းရဲ့အကြောင်းသမုဒိယသစ္စာတရားတွေသိရဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကိုမသိဘဲနဲ့ခြုံငိမ့်ညာလေးကတော့အပေါ်ရမှာဘာမှမဟုတ်အဲ့ဒီယုံနာပရမတ်တည်းကိုပရိစ္ဆာသမုပ္ပါဒ်တည်းကိုတကယ်ရှုတတ်လို့ဒီယုံနာပရမတ်တရားတွေရဲ့ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေရဲ့ဖြစ်ပြီးပြည့်တဲ့သဘောကိုကြည့်ပြီးအနိစ္စဖြစ်ချင်းပြည့်ချင်းဖြင့်အနိစ္စခံနေရတဲ့သဘောကြည့်ပြီးဒုက္ခမပြင်းစီးပဲအကြိမ်ခက်အခိုင်မာနှစ်တရာအပြည့်ဒီနေ့အတ္တမဟုတ်တဲ့သဘောကြည့်ပြီးအနတ္တဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌံတင်ပြီးရှုလိုက်တဲ့အခါဝိပဿနာဉာဏ်လေးကအချင်းချင်းသွားပြီနောက်ဆုံးဥရိယမြတ်ဉာဏ်ကျော်လို့ဘင်္ဂဉာဏ်လောက်ရောက်ပြီဆိုရင်အတုံးခဲအဆိုင်ခဲဆိုတော့ဘာမှမတွေ့တော့ဘူးအလုံးပရမတ်တည်းအတရင်တွေ့ကလအမှုံတော်မတွေ့တော့ဘူးဘယ်ကြည့်လိုက်ကြည့်လိုက်ကလအမှုံမကြည့်တော့ဘူးသဘောတရားတက်တက်ပဲကြံအဲ့ဒီလမောနီယတက်တက်ကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌံတင်ပြီးယုံရှုလိုက်ဉာဏ်ရှုလိုက်အတိတ်ရှုလိုက်အနာဂတ်ရှုလိုက်ပြစ္ဆုတ်ဘဝရှုလိုက်ဣဇ္ဇဒရှုလိုက်ပြိဉ္ဇရှုလိုက်အထူးသဖြင့်တော့သင်္ခါရုပ္ပကဉာဏ်လောက်ရောက်ရင်တော့ဘုန်းကြီးတို့ကဇန်တမပတ်၈ပါးတည်းကတိုက်တဲ့ဇန်တွေကိုဥစ္စာပြေရှုခိုင်းပါတယ်အဲဒီလိုရှုရင်းရှုရင်းဖြစ်ဒီဖြစ်ပြနေတဲ့အရှုကအာယုန်နေဟာချုပ်ပြီးတော့မဖြစ်မပျက်တဲ့သဘောဝါတစ်ခုကိုလွန်ကွေအာဘောဇပထဝီတေဇောဝါယောနဂတတိအဆက်ပြေပြပြခြင်းတာယုံမှာဟောထားပါတယ်ပထဝီယမဒီသောဝါယခရတတိလေးပါလည်းမရှိဘူးတတိလေးပါမရှိတဲ့အတွက်တတိလေးပါကိုမှီတယ်ပြီးဖြစ်ပေါ်မဲ့ယုတ်တည်းလည်းမရှိယုတ်နေမရှိတဲ့အတွက်ယုံရားကိုမှီတော်ဖြစ်ပေါ်ရတဲ့အနန္တရားတွေလည်းမရှိတော့ယုတ်နဲ့ပရမတ်တဲ့အလုံးအိမ်မှာမရှိတဲ့အငိမ့်တဲ့သဘာဝတစ်ခုကိုတွတ်တွေ့တာအဲ့ဒါကိုနိဗ္ဗာန်မျက်မှောက်ပြုတယ်လို့ဆိုလိုပါတယ်အဲ့ဒီခြုံငင်းမှုကတစ်မျိုးနောက်တစ်ခုကခြုံငင်းမှုကခွန်ကြီးပြောခဲ့တဲ့ဝိပဿနာပိုင်းမှာအရဟံမေဆိုင်တဲ့အချိန်ကမှာအဝိဇ္ဇာရဏဥပါဒံကာရကံတို့ရဲ့ခြုံငင်းသွားခြင်းကြောင့်ပရိနိဗ္ဗာန်သုတိဆိုင်တဲ့အခါမှာယုံနာဓမ္မသင်္ခါရတရားတွေအလုံးခြုံငင်းသွားတယ်။ပရိနိဗ္ဗာန်သုတိရဲ့နောက်ဆုံးမှာယုံနာဓမ္မသင်္ခါရတရားတွေထပ်ဖြစ်တယ်ဆိုတာလုံးလုံးမရှိတော့။အဲ့ဒီခြုံငင်းမှုကိုနိရဒသစ္စာဆိုပြီးဖျားခြင်းကဟောတယ်။သို့တော့ဒီနေရာမှာဘုဒ္ဓတာလေးတစ်ခုထပ်တယ်။ဘုရားကဘုန်းကြီးတို့သာသနာတော်မှာတတော်လေးအချင်းချင်းတကားများခဲ့ပါဒီခြုံငင်းမှုကသီလတတို့ရဲ့ခြုံငင်းမှုကိုတာဥပါဒိတ္တနိဗ္ဗာန်ဆိုပြီးတော့ဒီလိုခေါ်တယ်။အဲဒီနောက်ဥပါဒိတ္တနိဗ္ဗာန်ကဘုန်းကြီးတို့ဘုရားရှင်ကိုကြွက်ပြီးပြောမယ်ဆိုလို့ချင်းဘောဓိမန္တေမှာဘုရားရှင်ဒီအရတ္တမေအရတ္တဖို့ဆိုက်ခဲ့တယ်တပ်ပညာတဲ့ဉာဏ်တော်မြတ်လည်းရရှိခဲ့။အရတ္တမေဆိုက်တဲ့အချိန်ခါမှာဘုရားရှင်ကသီလတပရိနိဗ္ဗာန်ဆန်းတယ်။ဒီသီလတပရိနိဗ္ဗာန်ဆန်းတာကိုပဲတာဥပါဒိတ္တနိဗ္ဗာန်လို့လည်းခေါ်တယ်။သာဥပါဒိတ္တဆိုတာကကိလေသာတွေတော့အာလုံးခြုံငင်းသွားတာမှန်တယ်သို့တော့ခန္ဓာ၅ပါးကဆက်လက်ပြီး၄၅ပါးအထိပြည့်စုံနေသေးတယ်အကျဉ်းချရှိနေတယ်လို့ဆိုလိုတာပေါ့အဲဒီတော့ခန္ဓာ၅ပါးကဆက်လက်ရှိနေတဲ့အတွက်ဒီလိုနိဗ္ဗာန်ကိုသာဥပါဒိတ္တနိဗ္ဗာန်လို့ခေါ်တယ်အဲ့ဒီပရိနိဗ္ဗာန်ကိုကိလေသာပရိနိဗ္ဗာန်လို့လည်းခေါ်တယ်၄၅ပါးပြည့်တဲ့အခါမှာမန္တမင်းတို့ရဲ့အင်းကြီးဥယျာဉ်အတွက်မှာပြည့်စုံပရိနိဗ္ဗာန်သံတော်မူတယ်ဒီပရိနိဗ္ဗာန်ဆိုတာကခန္ဓာ၅ပါးအပိပံချုပ်သွားတယ်။နောက်ထပ်ဘယ်တော့မှမဖြစ်ဘူး။ဒါကြောင့်သူကခန္ဓာပရိနိဗ္ဗာန်လို့လည်းခေါ်တယ်။အနုပါဒိတ္တနိဗ္ဗာန်ဓာတ်လို့လည်းခေါ်တယ်။အနုပါဒိတ္တနိဗ္ဗာန်ဓာတ်တော့ဝင်စံတယ်လို့လည်းခေါ်တယ်။အနုပါဒိတ္တဆိုတာကအတွင်းအကျံဘာမှမရှိတော့။နောက်ထပ်ဖြစ်မှုဆိုတာလည်းမရှိတော့အတွင်းအကျံကိုယ်စီအောင်ချုပ်သွားတယ်။အဲ့ဒီခြုံငင်းမှုတွေကသာဥပါဒိတ္တနိဗ္ဗာန်အနုပါဒိတ္တနိဗ္ဗာန်သို့မဟုတ်ခိလတပရိနိဗ္ဗာန်ခန္ဓာပရိနိဗ္ဗာန်လို့ခေါ်တယ်။အဲ့ဒါကိုနိဗ္ဗာန်အစစ်အဖြစ်နဲ့တချင်းကဆရာတော်တစ်ပါးကကျမ်းစာရေးခဲ့တယ်ဆိုတော့ဒီကျမ်းစာရေးမှုကိုဘုန်းကြီးတို့ဟိုရှိရခင်အင်္ဂလိပ်လက်ထက်ကတထုံးမှာအရေးပိုင်လောက်သွားတဲ့အရေးပိုင်ဥကျော်ဒုံးဆိုတာဒီကကြီးကသူကကလကတ္တယူနီဘာစီကနေပြီးတော့အမေနဲ့တက္ကဋဘာသာနဲ့သူကအမေဘွဲ့ယူခဲ့တဲ့ပုဂ္ဂိုလ်ပါဠိစာပုံကျမ်းချက်ကျွန်းနေတော့သူကမကျေနပ်ဘူးတော့သူကဝိတ်သိမ့်မရှိဘူးဝိသိမရှိတဲ့အတွက်သူကညောင်လုံးစရောကိုကပ်ပြီးလျှောက်ထားတယ်နိဗ္ဗာန်နဲ့ပတ်သက်ပြီးအဆုံးဖြတ်တစ်ခုရေးပေးပါဆိုပြီးလျှောက်ထားတယ်။ဒါနဲ့ညောင်လုံးစရောကဖြစ်ပြီးတော့နိဗ္ဗာန်တက်ပကဒနီပြန်ဆိုပြီးတော့ကျမ်းစာတစ်ခုထုတ်ဝေပေးပါတယ်။ဆိုလိုတာကသာဥပါဒိတ္တနိဗ္ဗာန်ကိလေသာပရိနိဗ္ဗာန်ကိလေသာပရိနိဗ္ဗာန်ဆန်တယ်ခန္ဓာပရိနိဗ္ဗာန်ခန္ဓာ၅ပါးပရိနိဗ္ဗာန်ဆန်တယ်ဆိုတော့ဘာပြောတာလဲလို့မေးတော့သူကအကျိုးတရားဘယ်လိုအကျိုးတရားလဲဆိုတော့ဘုရားရှင်ကဝိပဿနာတွေကိုအစဉ်အဆက်ရှုပါတယ်ပရိမန္တအောင်မှာနီးမျိုးစုံနဲ့ရှုပ်ပြီးတဲ့အခါနောက်ဆုံးအနပနဇံလို့ယူဆရပါတယ်။ပရမဇံကိုအနိစ္စဒုက္ခအတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးတော့ဝိပဒနာရှုခိုင်းမှာဘုရားရှင်ဒီသောတပတ္တိမညာပုညံဆိုင်။ဒုတိယဇံကိုဝိပဒနာရှုခိုင်းဝိပဒနာဉာဏ်ရဲ့အဆုံးမှာသကတာဂမိမညာပုညံဆိုင်တယ်။တ သတ္တရဇန်နန္တရတွေကိုဝိပဿနာဆက်ရှုလိုက်တော့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအနာဂါမိမညာဖွညာဆိုင်တကဆရုတ်တဇန်နန္တရတွေကိုဝိပဿနာရှုတယ်။ဝိပဿနာဉာဏ်ရဲ့ညင့်ကျက်လာတဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာအရတ္တမညာဆိုင်သွားတယ်။အရတ္တမညာဆိုင်တဲ့နေ့ဒီပိုင်းနေ့ဒီအရတ္တမညာကသဗ္ဗညုတဉာဏ်ဆိုတဲ့ key view မှာဆောင်းလာတယ်။ဆိုလိုတာကအဲ့ဒီ၄ပါးသောမညာဖွညာတို့ရဲ့အာယုံကအတ္တကရနိဗ္ဗာန်ပဲ။အဲ့ဒါကဣစ္ဆတမဟုမိတ္တအနင်္ဂနာနိဗ္ဗာန်နဲ့ဒီအရိယမဉ္ဇဏ်ကိုပေါင်းစုံလိုက်တဲ့အတွက်ကိလေသာတွေချုပ်ငင်းသွားတယ်။ကိလေသာတွေချုပ်ငင်းတဲ့အတွက်အရဟတမမဆိုင်မြေထောင်ခဲ့တဲ့ကုသကံအကုသကံမှန်သမျှမှာစွန့်ရင်နေကုန်သွားတယ်။နောက်ထပ်ဘဝနဲ့ကိုဖြစ်စဉ်နိုင်တဲ့စွန့်ရင်နေကုန်သွားတယ်။ဘာဖြစ်လို့ကုန်တယ်လဲလို့မေးတော့ကိလေသာတို့ရဲ့အစိုးတအစိတ်တဲ့အထောက်ပံ့ကိုရမှဒီကုသကံအကုသကံအကျိုးပေးမှာဘောအစိုးနဲ့အစိမ့်နဲ့အထောက်ပံ့ဖြစ်တဲ့ကိလေသာကလုံးလုံးမရှိတဲ့အတွက်သူတို့ဤတဲ့အကျိုးမပေးနိုင်တော့အကျိုးမပေးနိုင်တဲ့စွန့်ရင်နေခုံသွားတော့သူတို့ကိုဟောတိကံဖြစ်သွားပြီဟောတိကံဆိုတဲ့အဓိပ္ပာယ်ကကံတော့ဖြစ်ခဲ့ဘူးတယ်မှန်တယ်တော့နောက်ထပ်အကျိုးတစ်စုံတည်းဘာမှဖြစ်ပေါ်မလာဘူးအဲ့ဒီလိုကံအစိမ့်ရောက်သွားတယ်ရောက်သွားတဲ့အတွက်ကြောင့်အဲ့ဒီမှာကိလေသာပြိနေမှာစန္ဒာဟာဘာကြောင့်လဲလို့ပြောတော့အရိယမဉ္ဇဏ်ဉင်ဖြင့်ဒီအတ္တကတ္တနိဗ္ဗာန်တို့ပေါင်းစုံပြီးတဲ့အတွက်ကြောင့်ကိလေသာကကုန်သွားတယ်။အရိယမဉ္ဇဏ်ပုံဉာဏ်တို့ရဲ့အာယုဖြစ်တဲ့အတ္တကတ္တနိဗ္ဗာန်ကသီလတတ်တာရှိပါတယ်။သူကလောကုတ္တရာနိရောဓသစ္စာ။အဲဒီကနေတခါအဝိဇ္ဇာတဏှာဥပါဒံတခါရကံဆိုတဲ့ကံကိလေသာတွေကချုပ်ငိမ့်သွားတဲ့အတွက်ကိလေသာတွေကုန်သွားတဲ့အတွက်ကြောင့်ကံတရားတွေကလည်းစွန့်ရင်မရှိတော့အကျိုးမပေးတော့ဘူး။အကျိုးမပေးတဲ့အတွက်ပြိနိဗ္ဗာန်ဆန်တဲ့အခါမှာခန္ဓာ၅ပါးကအနောက်ဆုံးချုပ်သွားတယ်။အဲ့ဒီခန္ဓာငါးပါးခြုံငိမ့်တာကလည်းအကြောင်းရှိသလားမရှိဘူးလားဆိုတော့ရှိတယ်။အကယ်၍အရတ္တမေကုန်တာမဆိုင်ခဲ့ရင်ဒီခန္ဓာငါးပါးဘယ်လိုမှမခြုံငိမ့်ဘူး။အရတ္တမေကလည်းအတ္တကရနိဗ္ဗာန်ကိုနှံ့အာယုံမယူခဲ့ရင်ဘယ်လိုမှကိလေသာကိုမပယ်တတ်နိုင်။ဒါကြောင့်အတ္တကရနိဗ္ဗာန်ကတတ္တ။သာဥပါဒိတ္တနိဗ္ဗာန်လို့ခေါ်တဲ့ကိလေသာပြိနိဗ္ဗာန်ကတတ္တ။အနုပါဒိတ္တနိဗ္ဗာန်ခေါ်တဲ့ခန္ဓာပြိနိဗ္ဗာန်ကတတ္တ။အတ္တကရနိဗ္ဗာန်ကတတ္တနိဗ္ဗာန်သုံးခုရှိပါတယ်။အဲဒါကိုဘုရားပြပြညောင်လုံးသရောပြကသူရဲ့နိဗ္ဗာန်ထသောကတိဉာဏ်နဲ့မှသိချင်ဖြစ်တော့ပါတယ်နော်။ဒါကြောင့်ခုဒီညမှာချုပ်ငိမ့်နေဆိုတာလေးကတော့ယုံနံပရမတ်ကြီးကိုစိတ္တဉာဏ်သိချာတိမီဆိုရင်အကြောင်းသမုဒိယသစ္စာပရိစ္ဆေသမုပ္ပါဒေလေဟောတိုင်းမှသာသိလို့သူကအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်ခြင်းလို့ဝိပဿနာရှုနိုင်ခဲ့ပဲဆိုရင်တော့ရင်းညက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးကအရိယမဉ္ဇဏ်ဖွညာပေါ်ခဲ့မယ်ဆိုရင်တော့အရိယမဉ္ဇဏ်ဖွညာတို့ကခန္ဓာကအတ္တကလည်းအရင်းညက်နိဗ္ဗာန်ကိုလက်ခံရယူပါလေ။အဲဒီအရင်းညက်နိဗ္ဗာန်မှာကတော့ယုံနာဓမ္မသင်္ခါရတရားတွေအလုံးချုပ်ငိမ့်နေတာ။သို့တော့အရင်းညက်နိဗ္ဗာန်ကိုသိနေတဲ့အရိယမဆိတ်ဖို့ဆိုတာကတော့ထူးခြားဖြစ်နေတယ်။လုံးလုံးမချုပ်။အဲဒီကုသိကတော့မှန်နေတဲ့အရှုကအယုံကိုရှုနေတဲ့စေကောဘာမှမရှိတော့ဘူးအလုံးချုပ်သွားတယ်ဘာမှမသိတော့ဘူးဆိုပြီးဒီလိုပြောပြောနေအဲ့ဒါဘာလို့ထားလဲဟမ်သာသနာ့ကိုပြည့်စည်အောင်ပြည့်စည်ရမယ်အတ္တမကိုဓမ္မလို့ထုတ်နေတာဟမ်ကဲနောက်တစ်ခုကနောက်ဘုံဘဝဖြစ်ပြီးယန္တဘဝမှာဟမ်နောက်ဆုံးဘဝဖြစ်ပြီးယန္တဘဝမှာပြိဋိဘံဆံတော်စိတ်ဓာတ်ကြပါသလားဘာပြောပရိနိဗ္ဗာန်ဆန္ဒဆိုတာကခန္ဓာ၅ပါးချုပ်ပါတယ်နော်ယောဝေဒနာဉာဏ်သင်္ခါရဝိညာဉ်ငါးခုအလုံးအပြီးပင်ချုပ်တယ်နောက်ဆုံးနောက်ထပ်တစ်ပံဘယ်တော့မှမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်တယ်ဒါကိုအနုဘာတ္တနိရောဓခေါ်တယ်ဘာမှမရှိတော့တဲ့ဟာစိတ်ဓာတ်ကြရရောခိလနာဂုံဤအတွက်အပေါင်းနာပထွက်ပါဟုသင်္မီမိပါသည်ဖြစ်ခြင်းဖြစ်ပါအဲ့ဒါကတော့ဟုတ်ဘက်ကအမခန္ဓာသုတ်ဓမ္မဒီကြောင့်တော့လာပါတယ်နော်ကိလေသာအလုံးကုန်နေတဲ့ဉာဏ်အစဉ်ပြည့်တို့ရဲ့ကိုယ်ကောင်ဒီမပုံသောမှုဆိုတာတော့အဲ့ဒီအထက်ကရာကဖော်ပြထားပါတယ်နော်သို့တော့မပုံသောတိုင်းကိလေသာအလုံးကုန်နေလို့တော့မပြောနိုင်ပါဘူးအကြောင်းကတော့ဘုန်းကြီးတို့ဖောက်ပါသုတ်ဓမ္မဒီဖြစ်သိတဲ့အချိန်မှာဖောက်သုတ်ဓမ္မလည်းဖြစ်သိခံရတယ်ဖြစ်သိခံတဲ့အခါကျတော့အဲ့ဒီမှာဒဂမကြီးရဲ့တခုကိုသူတို့သက်ဆိုင်ရာသားသမီးတွေကဖြတ်လိုက်တဲ့အခါဒဂမကြီးရဲ့ရုပ်ထွားဒီတိုင်းပဲရှိတယ်ဘာမှမရှိဘူးပုံသွုံးမှုလည်းဘာမှအဲ့ဒီဒဂမကြီးကဗာတရားမှလည်းအမထုတ်ငါးဘက်ဒီလတော့မငယ်ဘူးအဲ့ဒါတို့မပုံသွုံးဘာကြောင့်လဲဆိုတော့သူတို့ဆူတောင်းရှိတယ် ကောင်းမှုကုသိုလ်တစ်ခုကိုပြုတဲ့အခါမှာသူတို့တချို့တွေကဒါတိတ္တဆူတောင်းကြအဲ့ဆူတောင်းကြောင့်ကံကအကျိုးပေးတဲ့ဘဝဆိုရင်ဒီလိုဖြစ်တတ်ပါလေဒါကြောင့်မပုံတိုင်းလဲညာနာလို့ပြောလို့တော့မရဘူးကဲနောက်တစ်ခုဝိပဿနာကိုတခါတည်းတည့်ရဲ့ရှုမြတ်ရဖြေကြပေးပါတမန်ကြီးဒီတော်ကြီးမှကျွလင်ဘုရင်ပေါင်းရောက်တည်ဟုချမ်းမှုပါသည်သမထဇန်လန်းသည်ဘုရားရှင်မလို့ရေတခြားသူတို့ကြောင့်လည်းဝိပဿနာလို့ကုပြောင်းဖို့ခက်တည်ဟုကြားမှုပါသည်ထို့အတွက်ကြောင့်ဝိပဿနာကိုတခါတည်းရှုရမြတ်ဟုပြောကြသည်ဟုထင်မိပါသည်ခုပဲပြန်ဟောပြပါသည်ဟင်သမารိကိုမယိုသည်မလင်းစားခြင်းသည်သာသနာတော်ကိုမျက်စိအောင်ဖြည့်ဆည်းနေတာပဲတဲ့ဟုတ်မလားနောက်တစ်ခုလောကုတ္တရာတွင်သူတို့ဘာသူငါယောက်ျားမိန်းမမရှိတော်လင်းလောကီတွင်ယောက်ျားမိန်းမကိုဘုရားရှင်သည်ခွဲခြားထားသည်ဟုထင်ပါသည်ဝိရဒောဂောတမေနှင့်တာဂိဝင်အမျိုးသမီး900တို့အတင်းတောင်းပါမှမတုကမများဟာဉာဏ်ပြုခြင်းအမှုကိုခွင့်ပြုခဲ့ပါသည်သို့သောဂရုကံဟုခေါ်သောစည်းကမ်းများမှတ်ခဲ့ပါသည်ထိုတည်းတွင်မနစ်တနည်းမှရှင်သာမဏေကိုပြုသောကိုရင်ကိုနိဗ္ဗာန်ကိုမြတ်မောပြုပြီးဖြစ်သည့်ဘိက္ခုနီဟန္တာအမျိုးသမီးသည်အယောအလင်းရှိခိုးရမည်ဟုပါပါသည်ရှင်းပြပါအဲ့ဒါကတော့ဘုန်းကြီးတို့သာသနာတော်မှာခုနည်းနည်းလေးသာသနာတော်ကိုနည်းနည်းလေးပြန်ပြီးအကြက်ခတ်ကြည့်ပါဘိက္ခုနီသာသနာဒီနေ့ခြေရဝရမရှိသေးလားရှိပါပါဘုရားသူကဇွဲကတည်တတ်အောင်ထမ်းနိုင်တဲ့စွမ်းအားကတင်းနှစ်ပေါင်း900အတွင်းမှာပဲဘိက္ခုနီသာသနာကပြစ်စင်းသွားတယ်သူတို့ရဲ့ဇွဲလုံးသောဝိရိယကယောက်ျားလေးလို့အာမကောင်းအာမကောင်းတဲ့အချိန်သူတို့ရဲ့အဆက်အနွယ်လေးကိုတည်တတ်အောင်ထမ်းနိုင်တဲ့စွမ်းအားမရှိဘူးညီတော်ဒီအမျိုးသမီးတွေကိုဒီလောက်တောင်းပန်မှပြားရှင်ခွင့်ပေးတယ်ဆိုတာကလွယ်လွယ်လေးနဲ့ခွင့်ပေးလိုက်ရင်ညိုသေးသေးသူတို့ကမဖြစ်ကြည့်ဘူးလွယ်လွယ်လေးဈေးပေါ်ပေါ်နဲ့ရတဲ့ပစ္စည်းတစ်ခု